မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဒီမိုကရေစီပြန်လည်ရရှိရေးအတွက်လှုပ်ရှားမှုတွေမှာလူဒန်းစားပေါင်းစုံအသက်အရွယ်ပေါင်းစုံပါဝင်ခဲ့ကြပါတယ်။ဒီထဲမှာတချို့ကပြည်တွင်းမှာဆက်လက်နေထိုင်လှုပ်ရှားနေကြသလိုတချို့ကလည်းနေကြဒါမှမဟုတ်ပြပကိုထွက်ခွာပြီးမြန်မာပြည်အာဏာရှင်စနစ်အမြင့်ပြုံရေးမှာတစ်ဖက်တစ်လမ်းကပါဝင်နေကြပါတယ်။ဒီထဲမှာမိမိတိုင်းပြည်အကျိုးအတွက်ရရကန္နာကနေပြပကလှုပ်ရှားနေသူတူအားတော့လွတ်တော်ကိုယ်စားလှယ်ဒေါ်အေးမြမြမျိုးပါသူက2015ခုနှစ်နဲ့2020ခုနှစ်ရွေးကောက်ပွဲတွေမှာ NLD ပါတီကိုစားပြုအနိုင်ရခဲ့သူပါ
အားလုံးသိတဲ့အတိုင်းပဲကျွန်တော်တို့အာနာသိမ်းပြီးသွားတဲ့နောက်ပိုင်းမှာဖန်စီတက်ဖြတ်တာတွေထိဖြစ်လာတဲ့အခါကျတော့ကျွန်တော်တို့မဲဆန္ဒနယ်မှာနေလို့မရတော့တဲ့အခြေအနေရောက်တဲ့အခါမှာကျွန်မလွတ်မြောက်နေမျိုးပေါ့နော်ဒီတိုင်းသားလွတ်မြောက်နေမျိုးကျွန်မရန်ကုန်နဲ့အနီးဆုံးနေရာကိုတော့သွားတာပါပေါ့ဒါပေမဲ့လည်းကျွန်မကျမရေးအရာအခါတော့တဲ့မှာကျွန်မကင်ဆာပုတ်ထားတဲ့လူတစ်ယောက်ဖြစ်တဲ့အခါကျတော့တော့တဲ့မှာကျွန်မရေးအတော်တော်လေးကိုဆိုးဆိုးဝါးပြန်ဖြစ်လာတော့ကျွန်မဒီစိတ်စစ်ဖို့ပေါ့နော်နေဆက်ကိုရောက်တယ်အဲ့ဒီမှာကျွန်မဘက်ဆောက်ရောက်သွားတဲ့အချိန်မှာကျွန်မတိုင်းနိုင်ငံလုံးမှာရှိလွတ်တော်ကိုစလဲနဲ့ပြန်ပြီးချိန်ပြီးတယ်ချိန်ပြီးရဲ့အခါမှာအစားတော့ကတော့ကျွန်မတို့ကဒီလိုပဲပုံမှန်တွေ့ဆုံကြတယ်ဆွေးဆွေးနွေးကြတယ်ပေါ့နော်အဲ့ဒါနဲ့ကျွန်မတို့ဘာသာတွေ့လဲဆိုတဲ့အခါကျတော့အားလုံးစုပေါင်းပြီးအလုပ်လုပ်တဲ့အခါမှာပို့ပြီးတော့မှအလုပ်လုပ်နိုင်တယ်ကျွန်မတို့တွေ့တယ်ပြီးတော့တည်င်းဆက်လက်ကအရေးကြီးဆုံးမှဖြစ်တယ်ပေါ့နော်အဲ့တော့ကျွန်မတို့လုံခြုံစိတ်ရှားတဲ့နေရည်နဲ့အဲကျွန်မတို့ဘယ်လိုမျိုးဆက်ဆက်ပြီးဆောင်ရွက်ကြမလဲဆိုတဲ့အကိစ္စကိုဆွေးနွေးရင်းနဲ့ကျွန်မတို့2022နိုဝင်ဘာမှာမြန်မာအမျိုးသမီးလွတ်တော်ကိုစလဲကိုရဲဆိုပြီး2020ရွေးကောက်ခံလွတ်တော်ကိုစလဲတွေစုပေါင်းပြီးတော့မှကျွန်မတို့ဟိုနိုင်ငံကအဖွဲ့အစည်းကိုဖိတ်ပြီးမှဒီအဖွဲ့အစည်းချောင်းကိုကျင်းပနိုင်ခဲ့တယ်
ဒီအဖွဲ့မှာကျန်းမာရေးခန္ဓာ၊ပညာရေးခန္ဓာ၊အရေးပေါ်ထောက်ပံ့ရေးခန္ဓာ၊သတင်းချဲ့လက်စုဆောင်ရေးနဲ့သုတေသနအဖွဲ့စတဲ့အဖွဲ့တွေပါဝင်ပြီးနိုင်ငံတကာနဲ့ချိတ်ဆက်ဆောင်ရွက်တာတွေရှိနေတယ်လို့ဆိုပါတယ်။အထူးသဖြင့်မြန်မာနိုင်ငံရေးကိုနိုင်ငံတကာကသိအောင်စ조사ဆောင်ရွက်ရတဲ့အခြေအနေတွေကိုထောက်အေးမြမြမျိုးကရှင်းပြပါတယ်။
ကျွန်မကဒီကျမရေးစစ်စစ်ဖို့အရေးပေါ်လိုအပ်တဲ့အတွက်ကြောင့်မလို့တက်ပြန်နိုင်အောင်ရောက်ရှိလာတယ်ပေါ့နော်ကျွန်မကအမေရိကန်နိုင်ငံရောက်လာတဲ့အခါမှာနိုင်ငံဒီတကားနဲ့ဆက်ဆက်တဲ့အပိုင်းပေါ့နော်ဒါကိုလည်းကျွန်မပို့ပြီးအချိန်မြင့်ပြီးတော့ပို့ပြီးတော့ဆောင်ရွက်ဖြစ်တယ်နောက်တစ်ခုကတက္ကသိုလ်လေးပေါ့လေပြီးခဲ့တဲ့အချိန်ကဆိုလို့ရှိရင်အမေရိကန်မှာရှိတဲ့တက္ကသိုလ်ကတော့စစ်ကောင်စီရဲ့သူတွေကိုပြစ်ပြီးတော့မှကျွန်မတို့ဟိုဆွေးရွေးပွဲတွေလုပ်သွားတာပြီးတွေ့တယ်ပေါ့နော်ကျွန်မအနေနဲ့လည်းတနိုင်တစ်ပိုင်းနဲ့ကျွန်မတက္ကသိုလ်တွေနဲ့ဆက်ဆက်ပြီးတော့ဒီအာရှပေါ့နော် Asian Study Group ပေါ့ပေါ့နိုင်ငံတကာpolitical science department ကနေဆရာတွေနဲ့ပေါ့ကျွန်တော်တို့ပေါင်းပြီးတော့ဒီမြန်မာနိုင်ငံရေးကိုတက္ကသိုလ်တွေမှာဆွေးနွေးတဲ့ကိစ္စပေါ့နော်ကျွန်တော်တို့ဒီSarah Cruz University ပေါ့နိ New York State က Sarah Cruz University မှာလုပ်ပြီးသွားပြီးခုမကြာခင်မှာကျွန်မ Buffalo University မှာကျွန်မဒီဟာလေးနဲ့ပတ်သက်ပြီးမြန်မာအရေးဆွေးနွေးဖို့ရှိတယ်ပေါ့လေဒါကတော့ကျွန်မတို့တကူချင်းစီနဲ့လှုပ်ဆောင်နေတာဖြစ်ပါတယ်ရှင်
ဒီလိုလှူရှားမှုတွေအပြင်မျိုးသမီးရေးနဲ့ပတ်သက်ပြီးချိတ်ဆက်ဆောင်ရွက်မှုတွေကိုလည်းသူကပြောပြပါဗျ။စစ်အာဏာရှင်စနစ်တော်လှန်ရေးအောင်မြင်မှနိုင်ငံဒီမိုကရေစီပြန်လည်ထူထောင်နိုင်မှမျိုးသမီးခွင့်ရေးတွေလူခွင့်ရေးတွေအကုန်လုံးပြန်ပြီးတည်ဆောက်နိုင်မှဖြစ်တဲ့အတွက်အမျိုးသမီးတွေနိုင်ငံရေးမှာဥဆောင်ပါဝင်နိုင်မှုကအရေးကြီးတယ်လို့သူကပြောပါဗျ။
နမတိကတော့ကျမတို့ဒီတော်လှန်ရေးအောင်မြင်သွားမှာကျမတို့နိုင်ငံဒီမိုကရေစီပြန်လည်ထူထောင်မှာအမျိုးသမီးအခွင့်အရေးကလူအခွင့်အရေးကအကုန်လုံးကပြန်ပြီးတော့ကျမတို့ပြန်တည်ဆောက်နိုင်မှာဖြစ်တယ်ပေါ့ကျမတို့ကအမျိုးသမီးရဲ့အခန်းကဏ္ဍလေးကိုလည်းကျမအလေးပေးပြီးလှုပ်ဆောင်နေတယ်ပေါ့ဆိုတော့ကျမတို့ရဲ့အမျိုးသမီးမြန်မာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်ကိုယ့်ရဲ့ညွန်မန်းချက်တဲမှာလည်းကျမတို့ဒီတော့ဒီဆောင်မဲ့နိုင်ငံအဲ့မှာအမျိုးသမီးတွေရဲ့ဓာတ်လူညီများရဲ့အခန်းကဏ္ဍအတွက်ကိုဆောင်ဖို့ဆိုတာကျမတို့ရဲ့ချက်မှလည်းပါတယ်ပြီဆိုတဲ့အခါကျတော့အမျိုးသမီးတွေကအခုကကျမတို့ကဒီတော်လိုင်းရင်းမှာ60ကျော်နော်ရာဂိုင်းလုံး60ကျော်ကပါဝင်နေတယ်ဒါပေမဲ့အားလုံးကပန်ပိုးတဲ့အပိုင်းမှာပဲရှိပြီးတော့ပန်ပိုးတဲ့အပိုင်းမှာပဲဖြစ်ပြီးတော့ဒီဆုံးဖြတ်ချက်ရတဲ့နေရာမှာအမျိုးသမီးတွေပါဝင်ဖို့ကိစ္စဆိုတာကျမတို့ရုန်းကန်နေရာဆဲကာလာဖြစ်တယ်ခက်ခဲနေဆဲကာလာဖြစ်တယ်ပေါ့နော်အခုလိုမျိုးကျမတို့ဟိုပြည်တွင်းစစ်ဖြစ်နေတဲ့ငြိမ်းချမ်းဖြစ်နေတဲ့ကာလာမှာဆိုလို့ရှိရင်လည်းအမျိုးသမီးတွေကပို့ပြီးတော့မှရင်ဆိုင်ရလာမှာခက်ခဲပေါင်းများစွာလည်းရင်ဆိုင်ရတာရှိတယ်ပေါ့လေနော်နောက်တစ်ခုကကြတော့ကျမတို့အမျိုးသမီးoh no woman no peace ပေါ့နော်ဒီအမျိုးသမီးတွေမပါလာဘဲနဲ့ငြိမ်းချမ်းရေးဆိုတဲ့ကိစ္စကဘလုံးမှမဖြစ်လာနိုင်ဘူးဒါကတကဘာလုံးမှလည်းကျမတို့သူတည်တနာစစ်တမ်းအရာကိုတွေ့ရှိပြစ်စချလည်းဖြစ်တယ်အမျိုးသမီးတွေပါဝင်လာဖို့အဆုံးဖြတ်ချက်ရတဲ့ညာပါဝင်လာဖို့ဟာနိုင်ငံငြိမ်းချမ်းရေးဖွံ့ဖြိုးတိုးတက်ရေးအတွက်အင်မတန်အရေးကြီးတာဖြစ်တဲ့အတွက်ကြောင့်မို့ဒီအမျိုးသမီးတွေအဆုံးဖြတ်ချက်ရှိတဲ့ညာမှာပါဝင်လာရေးအတွက်လည်းကျမတို့အခုတည်းကပြင်ဆင်ပြီးတော့မှစူးစမ်းဆောင်ရွက်နေတာရှိပါတယ်ရှင
်သူ့အနေနဲ့တော်လှန်ရေးကြီးအောင်မြင်မယ်ဆိုတာတစ်ထစ်ချယုံကြည်ကြောင်းတော်လည်းရေးကြည့်ပြီးတဲ့အခါအုပ်ချုပ်ရေးစနစ်တွေတွေးခေါ်မှုပုံစံတွေအစားထိုးနိုင်မှုအတွက်အခုတည်းကစ조사ဆောင်ရွက်ရမှာဖြစ်ကြောင်းပြောပါရယ် အဲဒီကာလမှာအခုတော်လည်ရေးထက်ပေါ်တဲ့စီလုံးညီညွတ်မှုတွေနဲ့အတူအခက်အခဲတွေကိုအားလုံးနဲ့အတူရင်ဆိုင်ကျော်လွှားဦးမှာပါလို့ဒေါက်အေးမြတ်မြတ်မျိုးကပြောပါတယ်ရှင်။